าธนาโดนิ2559นี้ก็ศาตกฤต1395กุนี้ตบุรเรลวิจอง17ရက်2014กุนี้ February 25ရက်နေပြည်တော်မြို့တော်ခမ်းမရင်းပြင်ဓမ္မမန္တဝဲနေပြည်တော်စီပင်သားရဲကော်မတီနှင့်သာသနာ့ဟိတတရလူမှုကူညီရေးအသင်းမှချီးမူခြင်းပပြုလုပ်အပ်သောပင်၌ဟောကြားအပ်သောသာတကဒေသနာမှမြတ်ဗုဒ္ဓ၏အဆုံးအမများတရားဒေသနာတော်သာတကဒေသနာမှမြတ်ဗုဒ္ဓ၏အဆုံးအမများလောကသားတို့ရဲ့အကျိုးစီးပွားအလုံးဟာလမ်းညွန်ပြတာတဲ့အနေနဲ့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့နိဗ္ဗာန်ဇတ်တော်ပေါင်း550လို့အလုံးမြန်မာလူမျိုးတွေသိရှိထားကြတကယ်တော့948ဇတ်ပဲဒီနေ့စာအုပ်ဒီမှာမှတ်တမ်းတင်ထားနိုင်တယ်ပေါ့ခေါ်လို့လွယ်အောင်လို့948ဆက်ကို950လို့ပဲသတ်မှတ်ထားမြန်မာနိုင်ငံကိုဘုရားသာသနာရောက်ရှိတဲ့အချိန်ကနေစပြီးတော့ပိဋကတ်တော်တွေထဲမှာဘုရားမြတ်စွာရဲ့အဆုံးမဩဝါဒတွေဟာတပါးတည်းပါလာတာဖြစ်တယ်။သာတကဆိုတဲ့ဒေသနာတော်တွေထဲမှာမြတ်မဘုရားကောင်းကျိုးချမ်းသာရဖို့နိလန်းနေတမလွန်ဘုရားမှာကောင်းကျိုးချမ်းသာရဖို့နိလန်းနေနောက်ဆုံးကနိဗ္ဗာန်တန်ရဲ့အကျိုးပြုတဲ့နိလန်းနေလောကတန်တရာနှစ်ဖြာလုံးကောင်းကျိုးချမ်းသာတွေကိုရစေနိုင်တဲ့ရဗုဒ္ဓရဲ့အဆုံးအမတွေဖော်ညွှန်းပြီးတော့သာတကပေါင်း950ကိုဟောကြားခဲ့ရှေးခေတ်ကမြန်မာလူမျိုးတွေရဲ့ရင်ထဲနှလုံးထဲမှာသာတကယဉ်ကျေးမှုလို့ဆိုရလောက်အောင်550ဇတ်တော်လာအဆုံးအမတွေဟာကြည်ကြည်ပြတ်ပြတ်ရောက်ရှိပြီးတော့နေတယ်စတိယာစုကနေစပြီးတော့ဖွင့်ဖြိုးတိုးတက်လာတဲ့ပကံခေတ်မှာဘုရားပထိုးတွေတည်ထားကိုယ်ခဲ့တဲ့အချိန်မှာအာနန္ဒဘုရားတို့ရှိစီကုံဘုရားတို့ပပတ်လည်မှာသာတကစင်ကွင်းဆိုတာ၄ထက်သိမ်းပြီးတော့ဖော်ပြထားတာဟာပမိုင်းလေးလာသူတိုင်းသိရှိနိုင်ရတယ်သာတကအကြောင်းအရာတွေကိုအချင်းညုတ်သိရအောင်လို့ဇက်ွက်ကလေးတစ်ခုတစ်ခုရုံလုံးနေရုပ်ကြွတွေနဲ့တရုပ်ပေါ်ပြီးတော့ထားတာအဲ့ဒါတွေကိုထောက်ထားကြည့်မယ်ဆိုလို့ရှိရင်ရှေးခေတ်မြန်မာလူမျိုးဘိုးဘွားမိဘတွေဟာဘုရားရဲ့အဆုံးအမဇာတကတွေကိုလေးထားကြတယ်အဲ့ဒါမှသိတာထင်ရှားတယ်အဲ့ဒီဇာတကစင်ကွင်းတွေမှာ950ဆက်3ဆက်ဖြည့်ဆွတ်ပြီးတော့950အပြည့်ထိပ်သွင်းထားတယ်ဆိုတာသမိုင်းဆရာတွေကရှားပွေတွေးချပြီးတော့ရေးသားထားတာကိုဖတ်ရဘုရားမြတ်စွာရဲ့ဒေသနာတော်တွေထဲမှာ950ဆိုပြီးတော့သီးသန့်ရှိတယ်ထို့တော့လည်းဝိနည်းပိဋကတို့ထိုထိုသုတ်တံပိဋကတွေမှာသာတကတွေထဲမှာပါရာယောမပါရာယောသုတ်တံအနေနဲ့ဖော်ပြထားတဲ့ อดีตเจ้ามุขพอเจอเลยสั่นนั่นนี่ฮะป่าวินนี่ฮะด้วยอ่ะสาระการีกูอธิกะพอเจอทาราเนาะสั่นนั่นสักเว็ดเด็ดคาถาบันดาต้องมุขขยานเนี่ยยีพวยทาเลยสมะสั่นนั่นนี่แบบเช่นกบยานเนี่ยยีพวยทาราเอริกบยานเนี่ยยีพวยทาเลยคาถากบยานเนี่ยยีพวยทาเลยสาระการีกูเว้แต่เจ็บเช่นบีร์สั่นนี่มันดันตีนยาอะไรพี่เปียวไม่สวยสักเก่านี่เปียวสวยสักการ์ตุปงยาเปียสัตว์โลน่าวได้ง่ะเชสปียาเปียสัตว์โลหามอยู่สัตย์ตาริกาลูลงกาลีมาเพราะว่าติงงานสายอยู่บ่เด็กอันเวรกูดูเรียตั้งวันยาวชีบีเช่นนั้นนั่นเราเนี่ยมาสวดตัวสิในเนี่ยสมาริพิลุสารการีเยที่ยามุวะอลุนจีมาเรสารการีเยเชิงอ้อวะอ้อซาฮาเลจีมาเรลุกิลุพิวามาเวกันนี่ขึ้นมาอนุเบียจันโลกามายามายังคากาบยานีเรรามายนะสุดเลยอินเดียยินจิบุลุสุจาเรรามายณ์สัตโตจีฮะแต่ช่วยปัญญาชนีย์สุยงานงานเสร็จแล้วมาปาร์เรรามาสักกูเจเจทาราฮันลุยิ่งรู้เยอะจังอีแต่ช่วยอะไรอามันได้เยอะจังเลยปุ๊กกูรีกันงานงานเสร็จแล้วมาปาร์เรรามาเลขนาติดาเดวีสุระงาเสร็จปาร์เรสัลลันิกูเวพักกาอองนากาอองสันนาอองนุสุบิโรตตากิริโรหนุมานโรดาริเทปิโรสักเวพันนิทาเรรามาเอนะสัตโตจีสุยามานังมาเลเวพิสาเรที่นั่งใช้นั่งนุ่มอะไรไปรามายณ์สัสระคิสาก้าวยาจาเลยยิ่งยาชนีช่วยสุยาสุยงายงาเสกอยู่ท่าเรือลุสุเรจะช่วยเลยงายงาเสกสักหารามายณ์สิไปนึกคุณลุที่ลุจอยเรื่องลุสีได้บ่เนาะท่าร้อท่าร้อผู้เรียนสอนหัวใจเราบุกเรื่อยสาธิการีสุราพยาคุรมยะหัวจันทาราสุยนกปดุสิกามาอยู่รามหกคู่ทุสังอาอวยก้าวนาฬิกาจะช่วยนิยารีจารอได้ใช้มือสุราลีลุกย่อมาพิจารณาเกิดเนื้อมามาภาษาลีเดมเองยังไม่มีปุณณะเช่าอย่างจอมสุบีรพระพุทธเจ้าว่าเลยไหมเอ็มยามาภาษาลีเดมเองป่าเอ็มยามไม่มีปุณณะเช่าอย่างจอมสุราพุทธมิตรสาวหัวใจเราหมู่เกเรตุกันนี่เรมาเลยตัวตุ้ยนี่ตุ้ดอกกล้วยเลยเจ้ากันเนาะพุทธมิตรสาวหัวใจเรยังไม่มีปุณณะเช่าอย่างค่ะปุ่มเบียนที่ปุ่มเบียนลุสุอาบิเมนุพุทธมิตรสาวหัวใจเรมาเนาะปุ่มเบียนมหาภูติเกศพิจักกุปยาตุ้ดอกกล้วยเบียชนะเจ้ากันปงอุทุเรมาพอเจ้าท่านปงน้าชาวยาแต่สับยาหัวใจเลยตุ๊ดดันเนจารอชาวยาหลุมสูงดาวที่มีโอกาสไปยืนยี่กะดาวที่มีเรามายศินเกวินเลี้ยมยาได้ดูดีอารมณ์เส้นขอบีล่ะนายยี่นายยี่เป็นเนี่ยมาอสุโกสุสุบิโรทันไคเนอสุโกสุชินเดเอริโกสุสินะกองโกตะမျိုးสีตะမျိုးสีคว่ชาบิโรปะไคเนสินโซราดาเวตะโชอสุโรนำม้องกันจาเรตะโชอสุจารออสเวโกสังไคบิสินโซราดาเวตะโชจารอ ကိုယ်ဒီကိုစမ်းခိုင်းတယ်တချို့ကြတော့အမီးကိုစမ်းခိုင်းတယ်တချို့ကြတော့မြီးစံစမ်းခိုင်းတယ်တချို့ကြတော့ခြေထောက်ကိုစမ်းခိုင်းတယ်မတူအောင်ကိုယ်စုခွဲပြီးတော့စမ်းလေဆိုတဲ့အဲ့လိုစမ်းတတ်ပြီးတော့ဘုရင်ကြီးကိုယ်တိုင်ကထွက်တော်မူလာပြီအေးမျက်မမြင်မောင်ကန်းတို့ဆင်းဆိုတာတွေ့ကြပါလားလို့ဆိုတွေ့ကြပါပြီ။ဒါဖြင့်ပြောပြကြသံဆင်းဆိုတာဘယ်လိုလုံးလို့မေးတဲ့အခါမှာနေရွက်စမ်းမိတဲ့လူအုပ်စုကပြောတယ်ဆင်းဆိုတာဘန်းစကောကြီးလိုပဲလို့သူကပြော။အဲ့လိုပြောတော့ဂျန်တဲ့အုပ်စုကလူတွေကဟိုကြည့်ဒီကြည့်ချီးကုန်မြင်တော့မမြင်ဘူးကြည့်တော့ကြည့်တာပဲ။သူတို့စမ်းထားတာလည်းမတူဘူးဖြစ်နေ။နောက်တော့သူကဘယ်လိုဖြေတော့ဆိုဆင်းဆိုတာတဲ့တိုင်ကြီးတို့ပါပဲ။တချို့အုပ်စုကတော့ဆင်းဆိုတာအုပ်နိုင်ရကြီးနဲ့တူတယ်။ဘယ်လိုအမျိုးမျိုးဖြေကြတဲ့အခါငင်းညခုံညတဖွဲ့ကနေဟာဒီလူတွေမဟုတ်တာပြောတယ်။ဟိုတဖွဲ့ကလည်းမင်းတို့မဟုတ်တာပြောငါတို့ကိုယ်တိုင်စမ်းထားအဲ့ဒါလို့လုတ်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့ရံဖြစ်ပြီးတော့ထိုးကြကြိတ်ကြလုတ်တာကိုဘုရင်ကြီးကသဘောကျပြီးတော့ရည်တာတဲ့ဘုရင်ကြီးကအပြင်းဖြေတယ်ဆိုတဲ့တည်းမြတ်စွာဘုရားကသင်္ကန်းသာယူဖို့ပြောတဲ့နေရာမှာအဲ့ဒါလို့ပဲတဲ့ဉာဏ်ရှိမမြင်တဲ့ပုဂ္ဂိုလ်တွေကိုစင်ကိုစမ်းခိုင်းပြီးတော့မတူညီတဲ့အခါကျတော့အချင်းချင်းငင်းညခုံညာဖြစ်ကြသလိုလူတွေဟာတစိတ်တသေးသတပိုင်းတစသာမြင်ပြီးတော့ငင်းခုံနေကြတာအားလုံးကိုခြုံငုံပြီးတော့မြင်တတ်မယ်ဆိုရင်ငင်းเสียမရှိဘူးလို့ဒီအဆုံးမကိုဟောတဲ့တုတ်တန်အနေနဲ့မြတ်စွာဘုရားဟောတာအဲ့တော့ခုခေတ်လူတွေတွေ့လို့ရှိရင်တော့ဒါတိုက်ဆိုင်မဟုတ်လို့ပြောကောင်းပြောလိုက်။ဒါလည်းဇာတကသဘောတက်ရောက်တဲ့သုတ်တန်တစ်ခုပဲ။တခြားဇာတကထဲမှာလည်းပါတယ်သုတ်တန်နေထဲမှာလည်းပါတယ်ဆိုတာတွေရှိတယ်။သုတ်တန်နေထဲပါတဲ့ဇာတကတွေတော့ဘုရားမြတ်စွာကတူညီတဲ့အတုံးလေးတစ်ခုနဲ့ဘူတပုပ္ပံဘိက္ခဝေဆိုတဲ့သကလုံးလေးကစ950ဂါထာတွေကိုကြပြားတွေကိုဖွင့်ဆိုတဲ့ထက်ကြရာတွေကြတော့အတ္တီတေဗာရဏတိယံဗြမတ္တတေရိသံကာရင်တေဆိုတဲ့စကားဆအများစัจောင်းချင်းကတော့သွားပြီးတော့တူကြအဲ့တော့ဇာတကဆိုတဲ့အဓိပ္ပာယ်ကဇာတံဘူတံကာယတိကတိယတိဣတိနာတိဇာတကံလို့ဆိုတဲ့အတိုင်းမြတ်စွာဘုရားကအတိတ်ကဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုပြန်လည်ပြောပြပြီးဘဝသင်္ကန်းစာသင်္ကန်းစာပေးတဲ့အဆုံးအမလေးဒါလည်းအမတန်တန်ဖိုးရှိတယ်အမတန်ထိရောက်တယ်သင်္ကန်းစာဆိုတာယူချရတယ်ဘယ်တော့မှမလုပ်လို့ဘာဖြစ်တယ်စသဖြင့်မှတ်တမ်းတွေရသင်္ကန်းစာယူချသမိုင်းကိုလေးလာကြရတယ်။သမိုင်းရဲ့သင်္ကန်းစာကိုယူကြရတယ်။ရာဇဝင်တွေကိုလေးလာကြရတယ်။ရာဇဝင်ရဲ့သင်္ကန်းစာတွေကိုယူကြရတယ်ဆိုတာ။ဘဝတိုးတက်မှုအတွက်တဲ့တကယ်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေမှတ်တမ်းတင်ထားပြီးဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေမှာသင်္ကန်းစာယူဖို့အိမ်တမန်လေးတန်ဖိုးရှိတယ်လို့ဒီလိုဆိုရမှာပေါ့။မြမတို့ရဲ့ယဉ်ကျေးမှုဟာ17ရာစုနှစ်နောက်ပိုင်းကနေစပြီးတော့မြမတွေရဲ့ယဉ်ကျေးမှုကိုဇာတကယဉ်ကျေးမှုလို့တောင်ခေါ်လို့ရနိုင်တဲ့အတိုင်းသာရှိတယ်။တော်တော်များများ950ဇာတ်ထဲပါတာတွေကိုသိရှိကြ။ဇာတ်ပင်တွေကကလို့ရှိရင်လည်း950ဇာတ်တွေပဲကမြမစာပေလို့ရေးတဲ့ထဲမှာလည်းပြုတ်ကြပြာတွေတော်တော်များများဇာတကတွေကိုဖွဲ့ဆိုထားတာတွေပဲဖြစ်တယ်ပေါ့။ဒါကြောင့်မြမစာလို့လေးလာလိုက်တာနဲ့တပြိုင်နက် สาธกะฤทธิ์ตัวตุ้ยชาสาธกะฤทธิ์เฉยอ้อซาฮะမြန်မာလူမျိုးတွေရဲ့ယဉ်တဲ့နှလုံးနဲ့ထီအောင်ရောက်ရှိပြီဒီကနေ့မြန်မာလူမျိုးတွေရဲ့ယဉ်ကျေးနေမှုတွေဇာတကတွေကသင်္ကန်းစာရပြီးတော့ယဉ်ကျေးမှုစိတ်နေသဘောထားတွေကောင်းမြတ်နေမှုဆိုတာဖြစ်တယ်လို့ဆိုနိုင်တာပေါ့เนาะဇာတကမှာဒီသင်္ကန်းစာယူစရာတွေလည်းအလွန်များတယ်ဟောပြောဆုံးမထားတာအင်တမများပြားတယ်ဘဝအတွေ့အကြုံတစ်ခုကိုအခြေခံပြီးတော့ဟောထားတာဖြစ်တော့ကြောင့်လ ీల မှတ်သားပြီးတော့မိမိတို့ရဲ့ဘဝမှာခိုင်လိုင်းအဖြစ်အသုံးချရမယ့်အရာတွေပဲဖြစ်ဆောင်းရံနဲ့ရှောင်းရံဆိုတာလေဇာတကတွေမှာဝင့်ဝင့်လင်းလင်းရှင်းရှင်းရသော်ပြားဟောကြားပြီးတော့ဆုံးမထားတာဖြစ်သာတကဒေသနာတော်ဟာဆုံးမဩဝါဒပေးတဲ့နေရာမှာအလွန်ထိရောက်တယ်လို့သူလို့ဆိုတာအဲ့တော့သာတကတွေဟောတိုင်းဟောတိုင်းမြတ်စွာဘုရားဟာအကြောင်းမဲ့ဟောတာမဟုတ်ဘူးဒါကြောင့်မို့လို့တချို့ကလည်းဝေဘာညတယ်ပေါ့ဒေသင်ချင်းတဲ့ကဘာတသိမ့်ပါရမီဖြည့်တဲ့မြတ်စွာဘုရားရဲ့ဘဝဟာအလောင်းတော်ဘဝဟာ50ပဲရှိသလားပေါ့50ပဲကမြတ်စွာဘုရားကအပြင်းပြင်းဟောရမှာမဟုတ်ပဲအကြောင်းပေါ်လာတဲ့အခါမှာဒီဇာတကတွေဟာသင်္ကန်းစာပေးဖို့ဟောတာဖြစ်တယ်တမင်္ဂလာဇာတကတွေကိုပြန်လည်ပြောပြပြီးဟောတာမျိုးမရှိဘူးလက်ရှိအခြေအနေမှာဖြစ်ပေါ်လာတဲ့အကြောင်းအရာတစ်ခုအစွဲပြုတ်ပြီးတော့မှသာလေမြတ်စွာဘုရားဇာတကတွေကိုဟောတာ။ညာတော်အပြင်ဟောထားတဲ့ဇာတကတွေမှာလည်းပဲယမတ္တတိဆိုတော့မြန်မာလူမျိုးတွေပြောကြတာပြိမတိဗာရလတိမင်းမတိပြိမတ္တဆိုပြီးတော့ခေါ်တယ်ပါရဏတိရဲ့တတန်းကလည်းရှိတာကိုအခုလည်းပါရဏတိပဲလေအတိတ်ကပါရဏတိအခုလည်းပါရဏတိပဲဖြစ်နေကြုံပဲပြမထတ်ဆိုတာတော့မင်းနေရဲ့နာမည်မဟုတ်ဘူးပြမထတ်တဆိုတာလူတကာကိုအုပ်ချုပ်တဲ့ဘုရင်နေဟာလူတွေရဲ့လေးစားမှုအထင်ကြီးမှုဆိုတာတွေယုတ်တိလေးစားတိုက်တဲ့အနေအထားမျိုးရအောင်တန်းကြီးအုပ်ချုပ်တဲ့ဘုရင်ကိုဘသူကပေးတာတုံးဇမကြီးကပေးတာဆိုတော့ခုံတူးဖွယ်တူးအနေနဲ့ဗြဟ္မဓာတ္တလို့နာမည်ပေးထားတာအဲ့တော့မင်းနေဟာအကုန်လုံးဗြဟ္မဓာတ္တကြီးပဲလားလို့ဆိုတော့ဘွဲခန္ဓာဟုတ်တယ်အိန္ဒိယနိုင်ငံကဗြဟ္မကိုကိုးကွယ်တယ်တော်တော်များများဗြဟ္မာကိုကိုးကွယ်တဲ့လူတွေအုပ်စုဆိုတော့ဗြဟ္မာကြီးကပေးထားတာပြည်သူလူထုတွေရဲ့ကောင်းကျိုးဆောင်ရွက်ဖို့အတွက်ဗြဟ္မာကပေးထားတာဆိုရင်ဘွဲတစ်စိတ်နဲ့အလုံးကိုဗြဟ္မတ္တဗြဟ္မတ္တနဲ့ခေါ်တာဒီလိုဆိုတာပေါ့နော်အဲ့တော့ဒီတမင်းနဲ့အုပ်ချုပ်တယ်လို့တော့ပြောလို့မဟုတ်ဘူးပြောလို့ရဘူးသို့တော်သူတို့အနှစ်သက်ဆုံးဝေဓုကုံသူကဗြဟ္မတ္တပဲ။လောကလူသားတွေကဗြဟ္မာကိုအလေးထားတာဖြစ်သောကြောင့်ဗြဟ္မတ္တ။ဒါကြောင့်မို့သံဝတိဗြဟ္မာကြီးကတောင်းပန်မှမြတ်စွာဘုရားတရားဟောတယ်ဆိုတဲ့နေရာမှာတောင်းအကြောင်းတစ်ခုပြတဲ့ထဲမှာဗြဟ္မာကိုအလေးပြုတဲ့လူလောကကြီးမှာဗြဟ္မာကိုရတယ်ဆိုတော့မြတ်စွာဘုရားရဲ့အဆုံးအမစကားတွေကပို့ပြီးတော့ထိရောက်အောင်မြင်မှုရှိလာတယ်လို့ဒါလည်းပဲတကယ်စဉ်းစားကြည့်ရင်တော့ယုတ်တိရှိတယ် presentable ဖြစ်တယ်ကြွကြောင်စင်လျော်တယ်လို့ပြောမှာခင့်ချင်နေရလွတ်တဲ့ချက်တွေပဲဒါတွေကအဲဒါကြောင့်မို့ဒီမှာတောင်းပန်လို့တရားဟောတာတော့ဗြဟ္မာကပေးထားလို့ ตันจีโกอุชุโลยมะดัตตะโลขอราโลฐาริหาဟိုအကြောင်းမဲ့ပေါ်လာတာတွေတော့မဟုတ်ဘူးဆိုင်ရဆိုင်ရအကြောင်းတရားတွေရှိတယ်လို့ပဲဒီလိုမှတ်သားကြရမှာဖြစ်တယ်မြမလူမျိုးတွေနဲ့ဇာတကဟာအလွန်ရင်းနှီးတာဖြစ်သွားကြဇာတကနဲ့ပတ်သက်တဲ့အကြောင်းအရာတွေမြမပြည်မှာ950ဇန်နိဘတ်တော်ကြီးတွေဆိုတာရှင်းတော့ကြတဲ့မြန်မာလိုပြန်ပြီးတော့စာအုပ်တွေလည်းထုတ်တာတောရွာဒေသတွေမှာတရင်နေ့တိုင်းဥပုသ်ဆောင်ပြီဆိုလို့ရှိရင်စာကောင်းကောင်းဖတ်တတ်တဲ့ပုဂ္ဂိုလ်က950စာအုပ်ကြီးကိုယူပြီးတော့ဥပုသ်တယ်တွေကိုဖတ်ပြ950ဇန်နိဘတ်တွေကိုလည်းဖတ်ပြတယ်ကြည်သက်လေးတက်ဆရာတော်ကြီးရေးတဲ့စိနတ္ထပကသနီဆိုတဲ့ဘုဒ္ဓဝင်ကိုလည်းဖတ်ပြကြ။အဲ့ဒီလိုနဲ့စာပေမဖတ်တတ်တဲ့တောရဒေသမှာတကြီးရွယ်အိုအဖိုးအဖွားတွေလည်းပဲဘုဒ္ဓဝင်တို့950တို့ဆိုတာကြာဘူးနောက်ဟာရှိပြီးတော့နေကြ။မြန်မာနိုင်ငံအနှံ့အပြားသာတကယဉ်ကျေးမှုတွေရလွှမ်းမိုးထားလွှမ်းမိုးထားသည့်အတွက်ကြောင့်မြန်မာလူမျိုးတွေရဲ့တွေးတဲ့ตาတွေမှာဘုရားရဲ့အဆုံးအမတွေရောက်ရှိဝဲနေလို့မြန်မာလူတို့ရဲ့တကယ်ယဉ်ကျေးမှုအစ်စ်လို့ခေါ်တဲ့စိတ်နေသဘောထားတွေဟာပြန့်ပွားနေတာမှန်တယ်မြန်မာယဉ်ကျေးမှုနဲ့ဘုရားဘာသာယဉ်ကျေးမှုနှစ်ခုဟာခွဲခြားလို့မရတော့အောင်မြတ်မယဉ်ကျေးမှုဆိုတာဘာလဲဘုရားယဉ်ကျေးမှုပဲဘုရားယဉ်ကျေးမှုဆိုတာဘာလဲမြတ်မယဉ်ကျေးမှုပဲလို့ကာရဝဏိမာတတရားထားတာကအစအဲ့ဒါများပေါ်ဝတ္တရားခြေပြွန်တာတို့တစ်ဖက်သားကိုကူညီတာတို့အခုခေတ်မှာသာလူမှုကူညီရေးအသင်းတွေဆိုပြီးတော့ဖြစ်လာတာတော်ရရေသားတွေပါဆိုလို့ရှိရင်ဗာဟိနိုင်ရေးကိစ္စမှာတရွာလုံးဝိုင်းလုံနေတာဟာအစင်လာတစ်ခုပဲအလူတစ်ခုရှိပြီဆိုရင်တအိမ်ချင်းတစည်းစီပို့တာနော်အပြိုကောင်းတို့ကာလာသားကောင်းတို့အမောင်ကြီးတို့ဆိုတာရှိတယ်တော်ရရေမှာမောင်းထောင်းရမယ်ဆိုရင်လည်းမောင်းတဲ့ချင်းနဲ့ထောင်းပေးတယ်မန်းနဲ့ထိုးရမယ်ဆိုရင်လည်းမန်းနဲ့ဝိုင်းထိုးပေးကြတယ်ဆက်ဆရာပြုတ်ဆရာရှိလည်းပဲသူ့အဖွဲ့နဲ့သူဘာမှလူလီသေးမရှိရဘူးနောက်ဆုံးမှခွန်ကြီးတို့တောင်မှီလိုက်တယ်တောရဒေသတွေမှာကောက်ဆိုင်တာဆိုတာလေငားရတာမဟုတ်ဘူးကောက်ဆိုင်မှလေထမင်းကျွေးပြီးတော့ခြေကမှကောက်စဘာဝိုင်းပြီးတော့စိုက်ကြတယ်ကောက်ဆိုင်မှအတင်းနေရှိသချင်းလေးဆိုပြီးတော့ကောက်ဆိုင်ကြပါပျော်ပျော်ပါပါပဲဘယ်သူမှပိုက်ဆံပေးတယ်လို့မကြားဘူးတမင်းမဲ့ကြွေးတာကုခိတော်မရတော့ဘူးအဲ့ဒါမြမရဲ့ယဉ်ကျေးမှုမှာငွေကြေးပေါ်မှာအခြေခံပဲနဲ့မေတ္တာစေရနာပေါ်မှာအခြေခံပြီးတော့ဝိုင်းလို့ဝိုင်းစားဆိုတဲ့စနစ်အင်တာမချစ်စရာကောင်းတဲ့စနစ်တစ်ခုပဲလို့ပြောမှာအဲ့ဒီယဉ်ကျေးမှုတွေဟာဇာတကတွေရဲ့လွှမ်းမိုးမှုမြတ်စွာဘုရားရဲ့အဆုံးအမဩဝါဒတွေရဲ့ဩစာတက်ရောက်မှုလို့ဒီလိုပြောနိုင်တာပဲယဉ်ကျေးကြတယ်လိမ္မာကြတယ်အဲ့ဒီလိုအခြေအနေတစ်ခုမြန်မာနိုင်ငံမှာထင်ထင်ရှားရှားရှိခဲ့ဘုရားကျောင်းကနေသွားမယ်ဆိုရင်ဇာတကစရိုလ်တွေကိုပကြီနဲ့ဆွဲပြီးတော့ဘုရားဖူးရင်ကနေပြီးတော့ဖတ်လို့ရှုလို့ရတဲ့ပကြီကားချက်တွေဟာလည်းပဲစအုပ်ဖတ်เสียမလို့တော့ပဲနဲ့အချင်းချုပ်ကိုထုံထုတ်ပြီးတော့ပြထားတော်တော်များများကောသလမင်းကြီးရဲ့အိမ်မက်16ချက်ဆိုတာ ปจีกาจะพัฒนาเนี่ยไปดีจ้ะดูบ่สาธกานะปัตติเดชูเจสุรีมันดามะยาปยาเลยดูเปียวสมมาอุบริตะเลยตะชาหายืนยันเสียไม่ใช่สาธกะโอยืนยันพี่ก็เปียวจ้ะปิโอรีกับยาเลยมาเลยสาธกะอย่าเปียวจ้ะเอรันลูตะเชิงน้องอ่ะเยาวนายกมาตะบี้อุชุบเดบิญญีอัมจีริก็ซะพี่เยาวดาไล่หลั่นหมู่ဆိုတဲ့အချိန်အမ္မဒမဟိုသာဒကရဲကရတဲ့သင်္ကန်းစာလေးနဲ့တမ်းပြီကိုရှေ့ဆောင်ရှေ့ရလောက်ကြဆောင်ရလောက်ไก่သွားကြလို့ပြည်တော်စုမြန်မာနိုင်ငံတော်ဆိုတာခဏခေတ်ထီအောင်ထဲတယ်ဝါဝါရှိနေတာပေါ့ဒါကြောင့်မို့အခုဒီကနေ့ညမှာလည်းပဲဇာတကနဲ့ပတ်သက်တာလေးပြန်ပြီးတော့ဟိုညဘုရားရဲ့အဆုံးအမတွေပဲဇာတကဒေသနာမှညဘုရားရဲ့အဆုံးအမများ550ဇတ်တွေထဲမှာဇတ်ကောင်ကပြောထားတဲ့စကားတွေလို့ဆိုရင်ပဲညဘုရားရဲ့အဆုံးအမတွေပဲဘုရားရဲ့အဆုံးအမတွေဟာလောကမှာကြီးပွားရေးမြတ်မောဘုရားကြီးပွားရေးတံပရာယိကလို့ဆိုတဲ့နောင်ဘုရားကြီးပွားရေးတုတ်တက်ရေးကောင်းကျိုးချမ်းသာတွေရရှိရေးကိုညွှန်ပြထားတဲ့အဆုံးအမတွေဟာဖြစ်တယ်နော်ယူတတ်မယ်ကျင့်တယ်မယ်ဆိုလို့ရှိရင်တော့ရသဗျာရဲ့အဆုံးအမတွေအားလုံးခစ်မှမတိမ်ငောပဲနဲ့ဘယ်လူမှုရေးအတိုင်းဝိုင်းမှာပဲဖြစ်ဖြစ်အရင်ကြကြစိတ်ထက်ယဉ်ကျေးမှုကိုအခြေခံဟောထားတာဖြစ်သောကြောင့်အင်တမတ္တမိုးရှိတယ်အင်တမတ္တမိုးရှိဒီကနေ့တေတကုဏဆက်လို့ခေါ်တယ်ဂါထာပေါင်း40ရှိတယ်ဆက်လန်းကနေပြီးတော့မြတ်စွာဘုရားနဲ့ဖတ်ကြခဲ့တဲ့အဆုံးအမနေပြီတိုင်းပြည်ကိုဥစည်းဥဆောင်ဥရက်ပြီးတော့လုံနေတဲ့တိုင်းပြည်အုပ်ချုပ်တဲ့မင်းဆိုးရာစာတွေနဲ့ပတ်သက်ပြီးတော့လိုက်နာပွဲကျင့်သုံးပွဲပြုကျင့်ပွဲရှောင်းပွဲဆောင်းပွဲတွေကိုဟောထားတာဟာအလုံးမှတ်သားစရာကောင်းတယ်လို့ဒါဟာမြတ်စွာဘုရားရဲ့အဆုံးအမပဲဒီဇက်ကိုဟောတာကောသလမင်းကြီးကိုဆုံးမဩဝါဒပေးတဲ့အနေနဲ့မြတ်စွာဘုရားဟောတာရာဇဓမ္မလို့ခေါ်တတိယအုပ်ချုပ်တဲ့မင်းကြီးလိုင်းနာကျင့်သုံးမှုဆိုပြီးတော့ဟောကြားခဲ့တဲ့ဒေသနာတစ်ခုပဲဖြစ်တယ်နော်လူတွေရဲ့အဖွဲ့အစည်းကဘာဥကာလစတင်ပေါ်လာတဲ့အခါမှာလူသားတွေဟာလူသားတွေရဲ့ကဘာလူသားတွေအစပြိုးလာတဲ့အချိန်မှာလူရဲ့ဂုံတိတ်ခါတွေဟာအလွန်မြင့်မားတယ်အက္ခညာတုတ်ဆိုတဲ့ကဘာဦးချမ်းကိုကြည့်အက္ခဆိုတာကဘာဦးအစညာဆိုတာတိကောင်းစေဟာအက္ခညာဘယ်တော့ကလူဘဝစခဲ့တယ်လဲတော့မြန်မာရဲ့ယူဆမြောက်ကလူကစတာမဟုတ်ဘူးဟောဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့လူသားတွေရဲ့အစဆိုတာမြောက်ကစတာမဟုတ်ဘူးဖြမာကြီးကဖြစ်လာတာလည်းမဟုတ်ဘူးသို့တော့ဆက်သွယ်မှုကိုပြောရမယ်ဆိုရင်ကဘာမြေကြီးစတင်ပြီးတော့နော်ကဘာကြီးမီးလောင်ပျက်စီးသွားပြီးတဲ့နောက်ကဘာမြေကြီးစတင်ပေါ်လာတဲ့အချိန်မှာသရဝါဆိုတာသေမျိုးဆိုတဲ့အတိုင်းပဲလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ပြမာပဲဖြစ်ဖြစ်မြည်သည့်တသိတ္တဝါပဲဖြစ်ဖြစ်တတန်းစေရင်သိစမြဲပဲအဲ့ဒီမဲ့ပြမပြေက ြဟ္မာတွေဟာတက်တန်းစီလို့သိဆုံးလာတဲ့အခါမှာအခုလူပုံလို့ခေါ်တဲ့နေရာဒေသတွေမှာပထမဆုံးစပြီးတော့ဖြစ်လာဒါကဗုဒ္ဓရဲ့ဟောပြောချက်ကနေ့ခေတ်သိပ္ပံလူတွေကတော့တမျိုးပြောတာပေါ့နော်ရေထဲကအမီးနဲ့အကောင်တက်လာပြီးအမီးပြုတ်သွားတာတော့ဒါတော့တိရိစ္ဆာန်ကတော့လူမဖြစ်နိုင်ပါဘူးသူစပီရှင်းနဲ့သူဖြစ်ရင်ကနေ့တိရိစ္ဆာန်တွေလည်းလူဖြစ်လာမှာပေါ့ပြောမယ်ဆိုလို့ရှိရင်ကဘာဘူးကတိရိစ္ဆာန်ကမှလူဖြစ်တယ်ဆိုရင်ကနေ့တိရိစ္ဆာန်တွေလည်းလူဖြစ်ရမှာပေါ့တဖြည်းဖြည်းအဲ့တော့သူမျိုးနွယ်နဲ့သူစပီရှိဆိုတာသူ့ဟာလည်းသူလာတာပဲကဘာမြေကြီးမှာအဲ့ဒီကမြေကြီးကမမာသေးဘူးရေပြင်အကျောလေးတင်းနေတဲ့အချိန်ဒီပေါ်မှာတက်နင်းလို့မရနိုင်တဲ့အချိန်ကစပြီးလူသားမျိုးနွယ်စဘယ်တရိတ်ဆန်နေရှိအောင်မလဲဗြဟ္မာဘဝကတည်ဆုံးလာတဲ့ပုဂ္ဂိုလ်ဟာသူကံအယအမိဖဆိုတာမရှိဘဲနဲ့ဥပပတ်ပဋိသတ်ရေလို့ခေါ်တယ်ဒုက္ခနဲ့မွေးဖွားအဲ့ဒီမွေးဖွားနီးနဲ့မွေးဖွားလာတဲ့အခါကဘာဥလူသားဟာကြာမအဖိုးအမခွဲခြားထားတာမရှိဘူးတဲ့ယောက်ျားမိန်းမမရှိသေးဘူးတတဝါလို့ပဲခေါ်သေးတယ်အဲ့ဒီအချိန်မှာလူလို့လည်းမခေါ်ဘူးတတလို့ပဲခေါ်ကဘာဥကစတင်ပြီးတော့ဖြစ်လာဖြစ်လာတဲ့အခါမှာနင်းเสียမြည်လည်းမရှိသေးသည့်အတွက်ကြောင့်ကောင်းငင်မှာသွာလာနေကြတယ်ကိုယ်ပိုင်အယောင်အဝါတွေရှိတယ်စားเสียဆိုတာသူတို့ဘဝသူတို့ပြောနေတဲ့ပီတိနဲ့ပဲသက်ရှင်နေကြတယ်အန္တလိခစရာကောင်းငင်မှာသွားတယ်တဲ့တယံပပါကိုယ်ပိုင်အလင်းအောင်ရှိတယ်တဲ့ပီတိဘက်ခနှစ်သက်ကျဉ်တ်နေတာနဲ့ပဲလူဟာတင့်တယ်အာရဟုတ်တယ်အခုကကလေးတွေတောင်မှပဲတော့တငယ်ချင်းပေါင်းသိနေနဲ့ကစားနေတယ်ဆိုထမင်းဆာမှမသိဘူးလေအဲ့ဒါပီတိပက္ခမိဘတွေကခေါ်ကြွေးတောင်တော်နဲ့စားကြတာမဟုတ်ဘူးလေပီတိဆိုတာလည်းပဲလူရဲ့စွာတွေခန္ဓာကိုယ်ထိန်းထားနိုင်စွာရှိတယ်အဲ့ဒါလို့သူ့ဘတ်ထာရင်တော့တင်းတင်းတဲတဲနဲ့လူသားတွေဟာခုံရှိတရေရှိအဲ့ဒီခက်ကဒီလိုနေလာခဲ့တာနှစ်ပေါင်းအတော်ကြာလာလို့ကဘာမြေကြီးအကျော်တင်းလာပြီးတော့မားလာပြီဆိုတဲ့အခါကျတော့မြေကြီးပေါ်မှာရောက်လာတယ်ဒါလည်းနှစ်ပေါင်းများစွာကြာတယ်ပေါ့ရောက်လာတဲ့အခါမြေကြီးကအလွန်တန်ရှင်းစင်ကြယ်နေတယ်အဲ့ဒီတန်ရှင်းစင်ကြယ်နေတဲ့မြေကြီးကဘာနဲ့ဥပမာတူတော့ဆိုမလိုက်နေလို့ထောပတ်တယ်လို့အနတ်အရသာလည်းရှိတယ်အဲ့ဒီမှာလူသားတစ်ယောက်ကအဆင်းအောင်ကလည်းလှတယ်အနတ်လည်းကောင်းတယ်ဆိုတော့လက်နဲ့ကော်ပြီးတော့ရက်ကြည့်လိုက်တာကြိုက်သွားတယ်အဲ့ဒီကြိုက်သွားတယ်ဆိုတာရတ္တတဏပေါ်လာခြင်းပဲဖြစ်တယ်ပေါ့ဒီလိုဆိုတာပေါ့နော်ဒါအဂညာတုံးမှာအသေးစိတ်ဟောထားတာရှိပါအဲ့ဒီမှာလူသားတွေရဲ့ဘဝအခြေအနေတစ်ခုဟာပြောင်းလဲသွားတယ်အဲ့ဒီကနေတဖြည်းဖြည်းလူသားတွေရဲ့စိတ်ဓာတ်တွေထဲမှာညှဉ်းနှောင်းမှုတွေဝင်းဝင်လာပြီးနောက်ဆုံးကြတော့လူတွေဟာတဖြည်းဖြည်းအကျင့်ပြက်လာတယ်လို့ဒါပြောတာနော်အကောင်းကနေအဆိုးဖြစ်တာအဆိုးကနေအကောင်းဖြစ်လာတာမဟုတ်ဘူးသိတ်ကောင်းတဲ့ချိန်ကနေပြီးတော့သိတ်ဖြူစင်တဲ့အဆင့်ကနေပြီးတော့တဖြည်းဖြည်းအမဲဆက်ကလေးတွေအမဲဆက်ကလေးတွေပေါ်လာပြီးတော့လူတွေဟာနှိမ့်ချနှိမ့်ချလာလိုက်တာနောက်ဆုံးကျတော့သူများပစ္စည်းခိုးလာတာတွေဘာတွေဒီလိုဟာတွေလောက်လာအကောင်းတဲ့အလုပ်တွေဝင်လာတဲ့အခါကျတော့မှလူသားတို့ကြီးတရားလုံးကနေပြီးတော့တို့မှာမဟုတ်တဲ့လူကိုပြစ်ပေးဖို့ဟုတ်တဲ့လူတွေကိုချီးမြှောက်ဖို့အာဝေဆောက်ရှောက်ပေးဖို့ ท้องซองสุราลูลาบีโจลูลูก้องซองก้องซองสุราลูลาบีลูฤาเดะก็ญาณปัญญาอศีซงปุคคุตะยอกโวไว้ပြီးတော့มหาตมตะဆိုပြီးတော့မြောက်ချာအဲ့ဒီကစဟာအဲ့ဒီကစမဟာตมตะตมตะဆိုတာသမုတ်တင်မြောက်အတူလို့အဓိပ္ပာယ်ရအများကသမုတ်တင်မြောက်အတူတူတောင်ကဘာလို့ရတော့ဆိုရင်ကဲရရှုပ်ချတိုက်တဲ့ပုဂ္ဂိုလ်ရှုပ်ချရမယ်အပြစ်ပေးတိုက်တဲ့ပုဂ္ဂိုလ်အပြစ်ပေးရမယ်အဲ့ဒီလုပ်ကိုလုပ်ပါဂျန်တဲ့လူတွေကနေပြီးတော့ဒီလုပ်လုပ်ရသည့်အတွက်ကြောင့်သူ့ရဲ့ဝမ်းစာအတွက်တာဝန်ယူတဲ့အနေနဲ့ဆယ်ဘုံတဘုံအခွန်ဆက်ကြဒါလူတွေသဘောတူညီခြင်းနဲ့လုပ်တာခဏခေတ်ကြတော့အခွန်တိန်တာတွေဖြစ်လာနော်အမှန်ကတော့အခွန်ပေးတယ်ဆိုတာလူလူကစပေးတာအခွန်မရှောင်ရပေးတယ်ပေးလိုက်တဲ့အခွန်ပေးတာအဲ့ဒါလို့မဟာသမဏမင်းကိုအခွန်ပေးတာအနေစပ်တယ်ဦးစီးကောင်းဆောင်အုပ်ဆိုးတဲ့ဘုရင်စနစ်ဆိုတာပေါ်လာပြီတိုက်ပြီးအုပ်ချုပ်ပြီးခဏခစ်တရားဒီတိုက်ပြီးအုပ်ချုပ်တဲ့ပုဂ္ဂိုလ်နဲ့တိုင်းသူပြည်သားဆိုတာဒီလိုလားအဲ့တော့လူလာတဲ့အခါကျတော့မင်းဆိုရာသားတွေဘက်ကလည်းပြောစရာတွေဖြစ်လာတယ်ပြည်သူပြည်သားတွေဘက်ကလည်းပြောစရာတွေဖြစ်လာလူလောကကြီးဆိုတာတဖြည်းဖြည်းတဖြည်းဖြည်းဖွံ့ဖြိုးတိုးတက်သွားတာမဟုတ်ဘူးညာတော့အဖြစ်ကောင်းတဲ့ကောင်းလာတယ်ဆိုတာရုပ်ဝတ္ထုဘက်ကတော့ကောင်းခြင်းကောင်းမယ်သို့တော့လူတွေရဲ့စိတ်နေသဘောထားအကျင့်တရားတွေဆိုတာယူရင်းချဆင်းလာတတ်ဟောအဲ့ဒါလို့ယူရင်းချဆင်းလာတဲ့အခါမျိုးမှာမယူရင်းအောင်မချဆင်းရခစ်အလိုက်ဒါမျိုးတွေကဖြစ်လာတတ်ပေါ့အဲ့ဒါကိုဆုံးမဩဝါဒပေးတဲ့အနေနဲ့ရသဗျာကောသလမင်းကြီးကိုဟောတာဘုရင်နေလိုက်နာကျင့်သုံးရမယ်တိုင်းပြည်အုပ်ချုပ်တဲ့ဘုရင်တွေလိုက်နာကျင့်သုံးဖို့ဆိုပြီးတော့ဟောတာအဲတော့တိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်ဟာအကောင်းဆုံးဖြစ်အောင်မလုပ်ရမလဲဆိုရင်ဇာလန်းထည့်ပြီးတော့မြတ်စွာဘုရားသင်္ကန်းစာပေးတာဆုံးမပေးရစ္ဆံကာရိတုကာမေနဂိန်တုကိစ္ဆံကတံဝရံရစ္ဆံကာရိတုကာမေနဆိုတာအုပ်ချုပ်ရေးအာဏာကိုရရှိထားတဲ့ပုဂ္ဂိုလ်အနေနဲ့အကောင်းဆုံးဖြစ်အောင်မလုပ်တဲ့လေဆိုလိုတာတိုက်ပြီးအုပ်ချုပ်တဲ့မင်းဟာမလုပ်ရမှာလဲဆိုတဲ့ပညာရှိစီကနေပြီးတော့အဖြေရဖို့တောင်းဆိုဖို့မြတ်စွာဘုရားဒီလိုခေါ်ထားအဲ့ဒီမှာတိုက်ပြီးအုပ်ချုပ်တဲ့မင်းတရားဆိုတာတဲ့ကောသလမင်းကြီးကိုဆုံးမတော့ရိညာနာမတိတုတမေတုထတ္တဝါရစ္ဆံကာရိတ္တပံရစ္ဆံဆိုတာရိညောပါဝရစ္ဆံတိုင်းပြည်မှာအုပ်ချုပ်ခွင့်စီမံခွင့်အခွင့်အာဏာကိုရစ္ဆလို့ခေါ်တာပဲအဲ့ဒီရစ္ဆကိုဘယ်သူကပေးထားတာတော့ဆိုတိုင်းသူပြည်သားတွေကပေးထားတာပဲအဲ့ဒီလိုတိုင်းသူပြည်သားတွေကပေးထားတဲ့အခွင့်အာဏာရတဲ့ပုဂ္ဂိုလ်ဟာတဲ့နိုင်နာကျင့်သုံးပွဲရှောင်းပွဲဆောင်းပွဲတရားသုံးမျိုးပေါ်မှာယက်တည်ပြီးတော့တိုင်းပြည်ကိုအုပ်ချုပ်ရမယ်လို့မြတ်စွာဘုရားဒီတရားတော်မှာဟောထားအဲ့ဒီမှာအဖြေကဂါထာနဲ့ဟောထားတာဒါတော့ဆိုဧဝဝိထတံကောတံဟာတံနိဝရေတတောကိစ္ဆာနိကာရေယတံဝတံအာဟုခတ္တိယတပည့်အုပ်ချုပ်တဲ့ဘိယမင်းတရားတွေကိုမြတ်စွာဘုရားဆုံးမဩဝါဒပေးတဲ့အနေနဲ့ဇာတကမှာဖော်ညွှန်းထားတဲ့စကားတစ်ခုပထမေနပထမေနေဝဝိထတံတပည့်အုပ်ချုပ်တဲ့ဘုရင်ဆိုတာဟာတဲ့ဘယ်တော့မှ လိမ့်လီမပြောရဘူးတဲ့အမြဲတမ်းမှတ်မှန်ကန်ကန်ပြောရဘုဒ္ဓဝါဒကိုရှောင်ရမယ်လို့ဆိုတယ်ဟောရာဇာနာမဘုဒ္ဓဝါဒနိဝရေတပည့်အုပ်ချုပ်တဲ့မင်းဆိုတာဘယ်တော့မှမမှတ်မှန်ကန်မပြောရဘူးဖြစ်မှတ်မှန်ကန်ကန်ပဲပြောရမယ်ဖြစ်ဘာဖြစ်လဲဆိုရင်တပည့်အုပ်ချုပ်တဲ့မင်းဟာသိရေးကြီးတယ်တဲ့ဘယင်ကမမှတ်မှန်ကန်ပြောပြီဆိုလို့ရှိရင်တဲ့အဲ့ဒီမင်းရဲ့နိုင်ငံမှာမြေစီရေစီဩဇာတွေကျဆင်းသွားတတ်တယ်ဒါကတော့ဟိုကုချင်းတရားပြပြမှုကိုအကြောင်းပြုပြီးတော့ဖြစ်တတ်တဲ့သဘောကပြောတာဒါတွေကမျက်စိကမမြင်ရတော့လူတွေကယုံကောင်းမှယုံတယ်ယေဆော့ဘုရားကအကြောင်းကျိုးဆက်ပြီးတော့အခုလိုဟောထားလိမ့်နေပြီးတော့ပြောတတ်တဲ့တပည့်အုပ်ချုပ်တဲ့မင်းတရားရဲ့နိုင်ငံမှာတဲ့ဒီလိမ့်လိမှုဆိုတဲ့အကုသိုလ်ဟာတမန်အားဖြင့်တော့ဟိုမကြည့်ဘူးလို့ထင်ကောင်းထင်လိုက်တယ်သို့တော်မူတဝါဒလိမ့်နေလိပြားပြီးတော့ပြောမယ်ဆိုတဲ့ဘုရင်ရဲ့နိုင်ငံဟာရေစီရေစီတွေဆုတ်သွားတတ်တယ်ကဲစဉ်းစားကြည့်ဘလို့ပတ်သက်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားစဉ်းစားကြည့်ရပတ်သက်မှုရှိမရှိစဉ်းစားညီရီဒေတာတစ်ခုမှာစိုက်ပြိုးပြီးတော့ဘယ်စိုက်ပြိုးတာပဲဖြစ်ဖြစ်ဥယင်ချမ်းမြေလောက်တာပဲဖြစ်ဖြစ်တခါတရံကြုံရတာလည်းပေါ့ကိုယ်ပဲခြံတယ်ဒီပဲခြံလူနှစ်ယောက်ခြံဆိုင်ကြဆိုင်တဲ့အခါမှာတစ်ဖက်ခြံကတီးနှံနေတအားဖြစ်ပြီးတော့ဒီမြေဒီရေပဲဟိုတစ်ဖက်ခြံကအတီးမကြမတီးဘူးတစ်ဖက်ခြံမှာတီးတယ်အဲ့ဒါဘာကြောင့်လဲလို့အဖြေရှာတဲ့အခါကျကမ္မပစ္စယမခေါ်တယ်သူကတစ်ဖက်ခြံကလူကကံကောင်းနေသူကံကြောင်းမို့လို့သူဥယျင်ခြံကတစ်ပင်တွေကကြိုက်တဲ့ရာသီဥရုမျိုးရလာတယ်သူကံကြောင်းရကမ္မပစ္စယဥတုလို့ခေါ်တယ်ကံကြောင့်ဖြစ်ပေါ်လာတဲ့ကံအထောက်အကူပေးတဲ့ဥတုတဲ့အဲ့ဒီဥတုကမှတစ်ပင်တွေကိုရှင်သန်စေပြီးတော့သီးနှံတွေဖြစ်ပွားလာတယ်အတိကျတီးတွေများပြားလာတယ်အဲ့ဒါကိုကမ္မပစ္စယဥရုသမုဋ္ဌာန်တဆင့်ကံအကြောင်းတရားခေါ်တယ်ကိုယ်တစ်ဖက်ကကံမကောင်းတဲ့လူကြတော့သူ့ရဲ့မကောင်းတဲ့ကံကြောင့်ဖြစ်ပေါ်လာတဲ့ဥဒ္ဓုကပြီးနိုင်ကိုရောပါသွားစေကံကောင်းတဲ့ပုဂ္ဂိုလ်ရဲ့ကံတရားကဥဒ္ဓုကောင်းကိုဖြစ်ပေါ်စေပြီးမကောင်းတဲ့ကံရှိတဲ့ပုဂ္ဂိုလ်ရဲ့ဟောမကောင်းတဲ့ကံကြောင့်ဥဒ္ဓုဟာတပည့်နေကြိုက်တဲ့ဥဒ္ဓုမျိုးမဖြစ်တည်တဲ့ကြောင့်ဩတစ်ဖက်ကသီးနှံနေများပြတော့လေဟိုတစ်ဖက်မှာတီးနှံမကြဘူးတဲ့ဒါဟာကမ္မပစ္စယဥဒ္ဓသမုဋ္ဌာန်ခေါ်တယ်တခါတရံရှိတယ်လေနောက်တိုင်းကလူတွေတောင်ပြောကြတယ်တပင်လေးတပင်ရင်းမှသွားပြီးတော့တခြင်းလေးဆိုဂီတာလေးတီးပြီးအဲ့ဒီတပင်လေးကပိုလန်းလာတဲ့ဒါဖြင့်တပင်ကနားလဲလို့လားလို့ဆိုဟုတ်ဘူးအဖြေကပါလဲဆိုရင်စိတ်တပစ္စယဥဒ္ဓသမုဋ္ဌာန်လို့ခေါ်တယ်။ဂီတာတီးပြီးတော့သခြင်းဆိုတဲ့လူကပျော်ပြီးတော့နေသည့်အတွက်ကြောင့်သူခန္ဓာကိုယ်ကထွက်တဲ့ကယ်မီကယ်တွေကတစ်ပင်ကိုအကျိုးပြုသွားတစ်ပင်ကိုအကျိုးပြုသွားဒါကြောင့်မို့လမ်းသွားအဲ့ဒါဆိုလို့ရှိရင်စိတ်ညစ်တဲ့လူတယောက်ဗမ်းမင်အောက်သွားထိုင်ရင်အဲ့ဒီပန်းလေးတွေဟာညှို့နှွမ်းလာမှာပဲတကူးသွားတယ်လို့ပြောခြင်းလည်းပြောပါနော်စိတ်တပစ္စယဥဒ္ဓသမုဋ္ဌာန်ဆိုတာလည်းရှိတယ်ပေါ့ဒီလိုအထသလေးနေထေကထာမှာဒီအဘိဓမ္မာသဘောအရအခြေခံချင်းမတူလို့ဖြစ်ပေါ်လာတဲ့အကြောင်းတရားတွေကိုခွဲခြားပြီးတော့ပြောတာဟာအဘိဓမ္မာသဘောဝါကြတယ်လို့ပြောရမယ်ဒါလည်းသဘောဝါကြတာပဲဖြစ်နိုင်တာ ီလိုတွေရှိတယ်ပေါ့နော်အဲဒါကြောင့်မလို့ဘာလို့လို့တယောက်နဲ့တယောက်မတူညီတဲ့သဘောတွေဟာအကြောင်းကရင်မတူတာတို့စိတ်နေသဘောထားချင်းမတူတာတို့ဒါတွေကိုအကြောင်းပြုပြီးတော့တူကကြီးပွားတယ်တူကမကြီးပွားဘူးဆိုတော့ကွဲပြားချမ်းသာချက်တွေကိုမြတ်စွာဘုရားကကမ္မံတတ္တိဝိပစ္စတိယတိတံဟိနပဏိတတာယဆိုဒီလိုဟောတာပဲကံကနေပြီးတော့ခွဲခြားသွားတယ်ဒီလိုဆိုတယ်ဒါကတော့ခုခေတ်မှာစံသတ်ထားတာတွေရှိတယ်ကမ္မထာအထုပ်နေတဲ့ပုဂ္ဂိုလ်ရဲ့အုံနောက်ကအုံနောက်ရဲ့စိတ်ညစ်နေတဲ့ပုဂ္ဂိုလ်ရဲ့အုံနောက်ရဲ့စံတတ်ကြည့်သူတို့ခန္ဓာကိုယ်ကထွက်တဲ့ chemical ဓာတ်တရားမတူဘူးလို့သူဆိုတယ်မတူဘူးဆိုတာတော့ထင်ရှားပါတယ်လေနော်စိတ်ညစ်နေတဲ့ပုဂ္ဂိုလ်ကညှိုးနှွမ်းနေတာပဲပြောနေတဲ့ပုဂ္ဂိုလ်ကလန်းနေတာပဲဒါကတော့မတူတာသိချာတာပဲနော်ညှိုးနှွမ်းနေတာလဲစိတ်တစားရုပ်ပဲလန်းနေတာလဲစိတ်တစားရုပ်ပဲစိတ်ပေါ်မှာအခြေခံပြီးတော့ဖြစ်တယ်လို့ပြောဆိုလို့ရတယ်။အေးဟုတ်ပြီ။အခုလည်းပဲဒီသဘောမျိုးကိုပြောတာ။လိမ့်လီလီပြပြောကြတတ်တဲ့ဘယင်မင်းတရားအုပ်ချုပ်တဲ့နိုင်ငံမှာတဲ့ရေစီရေစီတွေဆုတ်သွားတတ်တယ်။အဲ့ဒါလို့ဆုတ်သွားလို့ရှိရင်ဘာဖြစ်လဲ။စိုက်တဲ့ပြိုးတဲ့တိနံနေမှာဩဇာမပါတော့ဘူးတဲ့စီဩဇာတွေညော့သွားတယ်အဲ့ဒီအစီဩဇာတွေခုခေတ်ဆိုရင်တော့ဗိုက်တာမင်တွေပေါ့နော်အဲ့ဒါတွေမပါတဲ့အစာအာဟာရစားရတဲ့လူသားတွေဟာယောဂါတွေများလာတယ်တဲ့ယောဂါများလာတဲ့အတွက်ကြောင့်ဘုရင်မင်းတရားကြီးမှာဝင်ငွေတွေကြာဆင်းတယ်တဲ့လူတွေကအလုံးမလုံးနဲ့ဒါကွင်းဆက်တွေကိုပြောတာပဲနော်ကွင်းဆက်တွေလူမမြင်ရတဲ့ကွင်းဆက်တွေဟုတ်တယ်ကတ္တဗဖရာနဲ့ကောဓမဖရာပဲရှင်ကြည့်ကံနဲ့ဆိုင်လားလို့ပြောမယ်ဆိုရင်နှစ်စုစလုံးဟာလေးတင်ချင်တဲ့ကဘာတသိန်းပါရမီဖြည့်မှဖရာဖြစ်ကြတာကံအားဖြင့်တူတယ်လို့ပြောရမှာပဲဖရာဖြစ်ဖို့ပါရမီဖြည့်ရတဲ့ကံတရားတွေဟာနဲတာမဟုတ်ဘူးသို့တော့ကတ္တဝဘုရားကလူတက်တံအနှစ်2000အသက်ရှည်ပြီးဂေါတမဘုရားကျတော့တရားဓမ္မတက်တော်80ပဲနေရဘသူကအဆုံးဖြတ်ပေးသွားတာရောလို့ဆိုစာပေကျမ်းကမှာဘယ်လိုဆိုတော့ဥတုနာဘောဇနေနာအာယုဟာယတိပိဝတ္တတိပိတဲ့ယာတိဥတုနဲ့အာဟာရကလူရဲ့အသက်တန်းကိုတူလဲတူစေတယ်ရှည်လဲရှည်စေတယ်လို့ဒီလိုဆိုတာဥတုနဲ့အာဟာရကဆုံးဖြတ်ပါတယ်ဂေါတမဘုရားတက်တော်တူတာဟာဥတုအာဟာရကြောင့်အကံကြောင့်မဟုတ်ဘူးလို့ဆိုတယ်အဲ့ဒီခေတ်ကရာသီဥတုအဲ့ဒီခေတ်ကရာသီဥတုထဲမှာစိုက်ပျိုးတဲ့သီးနှံဟာအစီဩဇာအဲ့လောက်ပဲနှစ်တရာလောက်ပဲထိမ့်နိုင်တဲ့စွမ်းအားရှိတယ်ပေါ့ကတ္တဝဘုရားလက်ထက်စိုက်ပျိုးတဲ့ကတ္တဝဘုရားလက်ထက်မှာရှိတဲ့ယာတိဥဒုအဲ့ဒီဥဒုကိုမိပြီးစိုက်ပျိုးတဲ့သီးနှံနေကြတော့အစီဩဇာပြည့်ဝလို့လူရဲ့တက်တန်းတွေဟာတောင်းကနန်းထိအောင်ရှိကြသွားတယ်။ကံကအဆုံးဖြတ်ပေးတာမဟုတ်ဘူးဥဒုနဲ့အာဟာရအဆုံးဖြတ်ပေးတယ်။ဒီသဘောကိုသဘောပေါက်မယ်ဆိုလို့ရှိရင်လူတွေဟာဥဒုကောင်းဖို့ဥရုကောင်းကောင်းနဲ့အာဟာရကောင်းကောင်းပြုပြင်ပေးနိုင်မယ်ဆိုလို့ရှိရင်တော့တက်တန်းလေးတွေရှင်းလာတယ်ဆိုတာဒီကနေ့ခေတ်မှလည်းရှိတာပဲရှိတယ်သို့တော့ဥတုနဲ့အာဟာရရဲ့ပို့ပြီးတော့အာဟာရနဲ့ပို့ပြီးတော့အရင်ကြတာပါတော့ဆိုလို့ရှိရင်စိတ်နေသဘောထားပဲကောင်းတဲ့စိတ်နေသဘောထားတွေရှိမှဥတုလည်းကောင်းလာမယ်အာဟာရလည်းကောင်းလာမယ်ဒီလိုခွင်းဆက်အနေနဲ့ဆိုထားတာနော်និရောဇာဟာရဘောဇနာမနုဿာဘောဝါပါဒဟွန်ဒီအစီဩဇာမရှိတဲ့အာဟာရတွေကိုစားနေကြတဲ့လူတွေဟာယောဂါတွေများလာတယ်တဲ့ အဲ့ဒီလိုယောဂတွေများလာလို့ရှိရင်ဘာဖြစ်တယ်ရတ္ထေအာယောနုပ္ပစတိတိုင်းပြည်မှာဝင်ငွေတွေကျဆင်းသွားတယ်တဲ့နော်ဝင်ငွေတွေကျဆင်းသွားရာဇာနောဒုက္ကတာမောတိတဲ့အခွန်ပါဏာတွေယောပါသည့်အတွက်ကြောင့်ဘယင်းနေလဲငွေကြေးမတတ်နိုင်ဘူးတဲ့အဲ့ဒီငွေကြေးမတတ်နိုင်တော့ဘာဖြစ်လဲဆိုရင်မိမိတိုင်းပြည်မှာရှိတဲ့မင်းမှုဒဏ်တွေကိုလာကကောင်းကောင်းမပေးနိုင်ဘူးတဲ့ဒီသေးဝကေသင်္ကနိတုံနတ်တကွန်တီသေဝကဆိုမင်းမူရန်မင်းမူရန်တွေကိုလာကကောင်းကောင်းမပေးနိုင်ဘူးတဲ့အသင်္ကဟိတသေဝကရာဇာနံကရုစိတ်တေနနတ်အောလောကင်တီဘုရင်မင်းတရားတွေစီကချင်းမြောက်မှုမရတဲ့မင်းမူရန်တွေဟာဘုရင်ကိုသာအလေးမထားကြတော့ဘူးလို့ဒီလိုဆိုတယ်အဲ့ဒါပြောတာအဲ့ဒါကြောင့်မလို့တိုက်ပြည့်အုပ်ချုပ်တဲ့ဘုရင်ဆိုတာမှန်ကန်တဲ့စကားပဲပြောရမယ်လို့မြတ်စွာဘုရားကကောသလမင်းကြီးကိုဆုံးမတာဒီဆက်နဲ့ဆုံးမတယ်နောက်တစ်ခုကဘာလဲလို့ဆိုရင်တိုက်ပြည့်အုပ်ချုပ်တဲ့မင်းဟာကောဒစိတ်မတူရဘူးတဲ့ရညှိုးမထားရဘူးဒေါသမကြည့်ရဘူးလို့ဒီလိုဆိုတယ်ဒေါသကိုတမ်းမြင်ရမယ်ဘာဖြစ်လို့လဲဆိုတော့ရာဇာဏံကောရောခိပံမတ္ထကံပပုဏ္ဏတိတိုင်းပြည်အုပ်ချုပ်တဲ့အကြီးအကဲရဲ့ဒေါသဟာချက်ချင်းထွက်ထွက်ရောက်သွားနိုင်တယ်တမ်းမှန်လူတယောက်စိတ်ဆိုးတာလည်းမတူဘူးတဲ့သူ့ဒေါသကအများကြီးထိရောက်သွားတယ်လို့ဒီလိုပြောတာနော်တပည့်ဥချုပ်တဲ့ပုဂ္ဂိုလ်ရဲ့ဒေါသဟာတမန်လူတယောက်ဖြစ်တဲ့ဒေါသကဒီလောက်ထိအောင်ထွက်ထိပ်မရဘူးတပည့်ဥချုပ်တဲ့ပုဂ္ဂိုလ်ရဲ့ဒေါသဟာအထွတ်ထိပ်ရောက်သွားတယ်ဆိုတော့ဆိုလိုတာကကြီးမားတဲ့အကျိုးတရားမှုတွေဖြစ်စီတယ်ဘာကြောင့်လဲလို့ဆိုရင်ရာဇာနောနာမဝါစာဝုဒ္ဒဘုရင်ကြီးရဲ့စကားတစ်ခုဟာလက်နဲ့တပွဲဖြစ်သွားတယ်ဟုတ်တယ်ဒါရီကမှတ်နေเนาะဘုရင်ကတခွန်းပြောလိုက်တာနဲ့ဒုက္ခရောက်သွားတယ်တခွန်းပြောလိုက်တာနဲ့ဒုက္ခရောက်သွားတာရှိကုစိတ်တော်အောလောကိတမတ္တိနာပိပရံဝိနံတင်တိဘုရင်ကစိတ်ဆိုးပြီဒီလူတယောက်ကိုမျက်ဆောင်တစ်ချက်ထိုးလိုက်တာနဲ့အဲ့ဒီလူအသက်ပြောက်ပြီတာမှတ်ပြီဒီလိုခါတော့ကြားဘူးလိုက်တယ်ဟာဒီကောင်ကြီးမသေးသေးဘူးလားဆိုတော့ဖမ်းသွားတယ်နော်အမားတော့ယဉ်နီးလို့ပြောတဲ့စကားကိုအမတန်ယဉ်နီးတဲ့ပုဂ္ဂိုလ်ချင်းပြောလိုက်တဲ့စကားမသေးသေးဘူးလားဆိုတော့တိုက်အမားထင်ပြီးတော့ဖမ်းသွားတယ်ဒီလိုကြားဘူးတယ်အဲ့တော့ဒါကြောင့်မလို့ရာဇာနောနာမဝါစာဝုဒ္ဒသူနှုတ်ကထွက်လိုက်တဲ့စကားတစ်ခုကလက်နဲ့ဖြစ်သွားလက်နဲ့ဖြစ်သွားလို့ရှိရင်တစ်ဖက်သားမှာထိရောက်တဲ့အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေတတ်တယ်တဲ့ဒါကြောင့်မို့လို့တမ်းပြီးအုပ်ချုပ်တဲ့မင်းနေဆိုတာတဲ့သူများတွေတက်ပို့ပြီးတော့စိတ်ရှိသီးခံရမယ်လို့ဒုဟောတယ်နော်ဒေါသချုပ်တီးနိုင်ရမယ်ဒါတစ်ခုဩဒလမင်းကြီးကိုလိုက်နာပွဲတွေနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောနောက်တစ်ခုကပါတော့တမ်းပြည့်အုပ်ချုပ်တဲ့မင်းဟာဘယ်တော့မှနောက်တော့ပြောင်ပြောင်မပြောရဘူးတဲ့သူတို့နှုတ်ကထွက်တဲ့စကားဟာအတိပဲဖြစ်ရနောက်တော့ပြောင်ပြောင်ဟာတဆိုတာမလုပ်ရဘူးလို့သူတို့ပြောတယ်နောက်တော့ပြောင်ပြောင်ပြောင်းတော့မျိုးမလုပ်ရဘူးတဲ့ပြောရွှင်မြူးတူတဲ့အနေနဲ့နောက်နောက်ပြောင်ပြောင်လုံးမိပြီဆိုလို့ရှိရင်ဘယင်မှာတိုက်ခါကြပရိညာနာမကေလိတိလေနနဘဝိတပံတပည့်ဥချုပ်တဲ့မင်းဆိုတာမြူးတူပြောင်လောင်တဲ့အနေအထားမျိုးဘယ်တော့မှမဖြစ်ရဘူးအပရပတိယနာဟုတ်တော်ဝါအ ัปปานิกิสานิอัตตปิสสะขะณีวะกัตตปานิเตตูกะตูเมียบะดุกูมะฎัปปิอุชุฏเตมินโซราอะยงจีมะทายะอูบะสุสะกามะมะยงเนดิโลซะโลเตอัปปรัปปติยะปรัปปติยะโซราตูเมียสะกาโฮยงนาโฮซะโลเตอัปปรัปปติยะโซราตูเมียสะกามะยงวะอูเตဟုတ်တယ်လေမင်းဆိုတာဘေးကလူကဝင်ပြီးတော့ဟိုဂုံးတိုက်လို့ရှိရင်ကြံတဲ့လူမှနစ်နာတတ်တယ်လေဒါကြောင့်မို့အပရပတ္တိယလူပြောသူပြောဘေးကပြောတာကိုဘယ်တော့မှလက်မခံမယုံနဲ့တပ္ပဏိကိစ္ဆာဏိအတ္တပစ္စခေနေဝပစ္စခေနေဝအတ္တပစ္စခဆိုတာကိုယ်တိုင်သိရမယ်ကိုယ်တိုင်သိအောင်ကိုယ်တိုင်သိရှိပြီးမှအလုပ်တစ်ခုကိုလုပ်ရမယ်လို့ကိုယ်တိုင်သိအောင်စုံစမ်းနေလုပ်ကြတယ်။ဒါကြောင့်မို့950ဇတ်ထဲမှာဖျားလောင်ဘရင်နေဟာမြို့ထဲမှာစနဲနာထွက်ပြီးတော့အမှန်သိအောင်ကိစ္စတစ်ခုရုပ်တရက်မဆုံးဖြတ်ပဲနဲ့အမှန်သိအောင်ကြိုးစားအားထုတ်ကြ။အဲ့ဒီလိုအမှန်သိရတဲ့အခါကျတော့မှမိမိရဲ့လှုပ်ဆောင်မှုကမှန်ကန်တယ်လို့ဆိုတယ်အဲ့တော့ပေါင်းလိုက်တဲ့အခါကျတော့တပ္ပိအုပ်ချုပ်တဲ့မင်းဆိုတာနံပါတ်1ဘုရားစကားရှောင်ရှားရမယ်အမျက်ဒေါသကိုရှောင်ရှားရမယ်အချောအပြက်ပြောတာမျိုးသူတစ်ပါးယုံကြည်တာမျိုးဒါတွေကိုရှောင်ရှားရမယ်တဲ့အလေးနဲ့မိမိကိုယ်တိုင်သိပြီးတော့တိုင်းကြီးကိုအုပ်ချုပ်ရမယ်။ကောင်းကျိုးချမ်းသာတွေရအောင်ဆောင်ရွက်ရမယ်လို့ဒီလိုဆိုတာနော်။အဲ့ဒါကြောင့်မို့လို့ဒီကောသလမင်းကြီးကိုမြတ်စွာဘုရားတို့ဒီမှာပညာပေးတဲ့အနေနဲ့ဟောပြောတာ။ဝိထတံကောတံဟာတံနိဝရေ။ဒါတွေကိုဒီတရားမျိုးတွေမဖြစ်အောင်လုပ်ပါတဲ့တတော်ကိစ္စဏီကာရေယတံဝတံအာဟုခတ္တယအဲ့ဒီနောက်မှလှုပ်เสียရရှိတဲ့ကိစ္စတွေကိုလုပ်ပါတဲ့ဟောနောက်တစ်ခုတာမန်လူတွေနဲ့မတူเสียရဘူးတဲ့ယန္တွန်တာတတပုပ္ပေကတမတံတယရတ္တောဒုတောသယံကရိယာနတံကရိရာတတော်ပုဏ္ဏဟာအခါတည်းရန်လောဘကြောင့်ဖြစ်စေဒေါသကြောင့်ဖြစ်စေအမှားယွင်းတစ်ခုပြုမိလိုက်လို့စိတ်ပူစရာတစ်ခုဖြစ်သွားလို့ရှိရင်နဲ့နော်ဒုတိယအဲ့ဒီလိုနောင်တပူပန်ရမယ့်အလုပ်မျိုးကိုနောက်ထပ်မလုပ်မိအောင်တတိထားရမယ်တိုင်းပြည်အုပ်ချုပ်အမိမိလေးเจ้าญาติဆိုင်ရမယ်အမြဲတမ်းတတိကြီးစွာထားရမယ်မိမိလျော့လျော့နေမယ်ဆိုလို့ရှိရင်ဆုံးမသွားရတယ်အဲ့ဒီဆုံးမမှုဟာဟုတ်မယ်ရှိတဲ့ပုဂ္ဂိုလ်တွေကိုမချီးမြှောက်ရဘူးနှိပ်ကွက်ရမယ်ဒီလိုဆိုတယ်။နောက်တိုင်းပြည်အုပ်ချုပ်တဲ့ဘုရင်ဟာအသိပညာအမျောအမြင်ရှိရမယ်။အရာခသိမ်းမှာသူများတဲ့ပို့ပြီးတော့လုံလဝိရိယနဲ့ပြည့်စုံရမယ်။အမျောအမြင်ရှိပြီးတော့လုံလဝိရိယရှိတဲ့ဘုရင်ဟာမိမိကိုစန့်ကျင်နေတဲ့ပုဂ္ဂိုလ်တွေရဲ့ဟောအရင်အမြင့်ကိုပယ်ဖျက်ပြရရောက်တယ်တဲ့ပညာအရင်အမြင့်ကိုဖယ်ရှားပြစ်ခြင်းပဲဖြစ်မယ်လုံလဝိရိယဆိုတာဘုရားလုံလဝိရိယအပေးတယ်ကုသိုလ်ကောင်းမှုလှုပ်တာကိုအပေးတယ်တကယ်ကိုတကူကြီးတဲ့နတ်ပြည်မှာနတ်ချမ်းသာခံစားနေတဲ့တရားမင်းကြီးပဲဖြစ်ပါစေ
လုံးလာဝိရိယရှိတယ်တခါတော့ကသူ့မှာသားနှယောက်ရှိတယ်သူ့ဝီရနဲ့ဇယန္တဆိုတာအတုရာတွေနဲ့ပြန်ဆိုင်ပြီးတော့ရင်ဆိုင်မှုကိစ္စတွေရှိတာတရားမင်းကြီးကသူတို့ကိုသွားပြီးတော့ရင်ဆိုင်ခိုင်းတယ်ပေါ့အဲ့ဒီမှာကောင်းပါပြီလို့ပြောပြီးတော့ဒီသူသားနှယောက်ဟာအပျော်ပါးတွေနဲ့ချိန်ကုန်သွားတဲ့ဥယျာဉ်ထဲဝင်ပြီးတော့တရားမင်းကြီးလွတ်တဲ့စီကိုမသွားဘူးမသွားတော့နောက်တစ်ခါတရားမင်းကြီးကဟာဒီကောင်းလေးမသွားသေးဘူးလားဆိုမသွားသေးဘူးနော်အဲ့ကြတော့ဗာပြောတော့ဆိုအနုဋ္ဌံဟံအဝါယမံယတရဒုက္ခံဒိဂစ္စတိသူဝိရဇယန္တတထဂစ္ဆာဟိမေဇတတ္ထေဝပပယတဲ့မကြိုးစားပဲမလုပ်ပဲသဏ္ဍဒုက္ခရတဲ့နေရာရှိရင်မင်းတို့အဲ့ဒီသွားနေကြတဲ့ငါလည်းခေါ်သွားတဲ့ဆုနုရံကမကြိုးစားရင်မင်းတို့ဘာမှမရဘူးတဲ့မကြိုးစားတဲ့နေရာသဏ္ဍဒုက္ခမကြိုးစားပဲနဲ့သဏ္ဍဒုက္ခရတဲ့နေရာရှိရင်မင်းတို့အဲ့ဒီခေါ်သွားကြဆိုပြီးတော့သံဃာမင်းကြီးကဆုံးမတယ်ဆိုတဲ့စကားတွေကပါဠိတော်မှာမှတ်တမ်းတင်ထားတာရှိတယ်။အားရကောင်းတယ်ဒါကြောင့်မို့တရားမင်းကြီးတောင်မှပဲကြိုးစားအထုံမှုနဲ့ပတ်သက်ပြီးတော့ချိန်မှန်ပြောကြလေးရှိတယ်။အလကားမနေဘူးအများရန်ကြိုးစားအထုံမှုရှိတယ်။အဲ့ဒါလို့ကုသိုလ်ကောင်းမှုတွေမှာမမိမနတ်တွေဘာတွေကလဲကုသိုလ်ကောင်းမှုတွေလုပ်ပြီးအမြတ်တမ်းပေးဝေနေမှနတ်တွေကလဲသဘောကျပြီးတော့ကိုယ်ဆောင်လျှောက်တယ်တဲ့အဲ့လိုမဟုတ်ဘူးဆိုရင်ကိုကမိမိလျော့လျော့နေလို့ရှိရင်မင်းလုပ်တဲ့ပုဂ္ဂိုလ်ကမိမိလျော့လျော့နေလို့ရှိရင်နတ်တွေကလည်းမဆောင်လျှောက်ဘူးတဲ့ဒါကြောင့်မို့မမိမလျော့နေပြီးတော့အားလုံးပေါ်မှာမေတ္တာသက်ဝင်ပြီးတော့လုပ်ငန်းကိစ္စတွေလုပ်ရမယ်တဲ့ပြင်းနေလို့ရှိရင်မြည်သည့်ချမ်းသာမှာမရနိုင်ဘူးတဲ့နာလသောဝိန္ဒတိဒုက္ခံပြင်းနေတဲ့ပုဂ္ဂိုလ်တယောက်ဟာဘယ်ချမ်းသာကူမှမရနိုင်ဘူး။ဒါကြောင့်မို့အခုလိုက်နာကျင့်သုံးရမယ့်အချက်တွေကိုဘုရင်မင်းတရားတွေအနေနဲ့လိုက်နာကျင့်သုံးနေတယ်လို့ဆိုတာကိုကောသလမင်းကြီးကိုဆုံးမဩဝါဒပေးတဲ့အနေနဲ့မြတ်စွာဘုရားကတေတကုဏ္ဏဇတ်မှာဆုံးမဩဝါဒခံပေးထားတာရှိတယ်ပေါ့။အေးဒါကြောင့်မို့တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့သတ္တကဒေသနာတော်တွေမှာမြတ်ဆုံးမဩဝါဒတွေဖြစ်ပါတယ်ဒီဆုံးမဩဝါဒတွေအတိုင်းလိုက်နာရှင်းသုံးနိုင်ကြမယ်ဆိုလို့ရှိရင်เนาะအခုဘဝလည်းကောင်းမယ်နောက်ဘဝလည်းကောင်းမယ်အားလုံးခုဘဝအဆင်ပြေနောက်ဘဝအဆင်ပြေအဆင်ပြေပြီးတော့ငြိမ်းချမ်းသာယာပြီးတော့နေတဲ့အခါမှာလူတိုင်းလူတိုင်းပညာလဲရှာနိုင်ကြမယ်ပညာလဲစီးပူးနိုင်ကြမယ်ပစ္စည်းဥစ္စာလဲရှာဖွေကြနိုင်တယ်နောက်ဆုံးမှာနိဗ္ဗာန်ချမ်းသာထိအောင်တရားဓမ္မကျင့်သုံးခြင်းဖြင့်အမြတ်ဆုံးနိဗ္ဗာန်ချမ်းသာထိအောင်ရရှိနိုင်ကြမှာဖြစ်တယ်ဆိုတာကိုကိုယ်စီကိုယ်စီသဘောကျပြီးတော့ဗုဒ္ဓမြတ်စွာရဲ့အဆုံးအမဇာတကလိုက်နာကျင့်သုံးနိုင်ကြပါစေကုန်တည်း